ကနေအာနာသိန်းအုပ်ချုပ်တာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကတင်ငန်းကျွန်းမြို့နယ်ထဲမှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြိုခွဲခံရပါတယ်။ဆန္ဒပြနေတဲ့အမျိုးသမီးတဦးနဲ့ဖမ်းဆီးခံရပါတယ်။မနေ့ကတော့မင်္ဂလာတောင်ညွတ်မြို့နယ်မှာစစ်သားတွေကလိုက်ပြီးတော့ပြစ်ခတ်လို့လမ်းပေါ်မှာဈေးရောက်နေသူတဦးသေဆုံးခဲ့ရပါတယ်။မန္တလေးမြို့မှာတော့ပြီးခဲ့တဲ့လတုန်းကစစ်တပ်ဖြိုခွဲတဲ့အချိန်မှာအသက်ဆုံးခဲ့ရတဲ့ဆန္ဒပြအမျိုးသမီးကိုအထိတ်မှတ်ပြုတဲ့ဆန္ဒပြပွဲလုပ်ခဲ့ပါတယ်။ဒီအချိန်နဲ့အပြည့်စုံရန်ကုန်ကလာတဲ့တဲ့အလိမ်မှာပြောပြပေးပါရှင်။
စစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုစတင်တဲ့အနေနဲ့ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်လေးရောက်ကန်လမ်းပေါ်မှာဒီကနေ့ဩဂတ်လ28ရက်လမ်းပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့ပါတယ်။အင်းအား50နီးပါးလောက်ပါတဲ့ဆန္ဒပြပွဲအပေါ်ဖြိုခွင်းမှုတွင်ဆန္ဒပြအမျိုးသမီးတို့ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြရဲ့တဲပါဝင်တူတူက VOA ကိုပြောပါတယ်
။ဟုတ်တယ်ဆောက်ရယ်ကြောက်ရယ်ကျွန်တော်အချိန်5မိနစ်လောက်တော့ရလိုက်ရှင်။ဟာ5မိနစ်တော့မရလိုက်ဘူးဆောက်ထားပါဦး။အချိန်ကကျွန်တော်တို့စက္ကန့်ကုန်တယ်လေးကတမင်းလောက်တည်းရလိုက်တယ်ကျားလိုက်တဲ့အချိန်လေးမှာပဲကျွန်တော်တပိတ်ပြီးရမှာပေါ့နော်ကျွန်တော်ပြီးတူလေးဖိတ်တော်ကြီးကပြောကုန်ပြီအချိန်မှာပဲကျွန်တော်ပေါက်ခေါ်လုံးကြားရတယ်နော်ကျွန်တော်တနက်နေ့ဆန်းပြစ်တဲ့အကြောင်းကြားရတယ်ကြားရတယ်ကျွန်တော်အမှလေးလေးခွဲလိုက်တယ်ဆိုပြီးတော့ကျွန်တော်အချိန်ဆက်ဟိုမိနစ်ပိုင်းတွေမှာချိန်ချိန်ရအောင်ရေးတော့အများကြီးရောက်ရှိလာတယ်ရောက်ရှိလာပြီးတော့အဲ့ဒီကအဲ့ဟိုခန်းဆောင်ရတဲ့ကတော့လမ်းကြားလေးဝင်ကြည့်ရလို့ကြောင်းတယ်ကြောင်းတော့ကျွန်တော်တို့အဲ့လမ်းကြားလေးကိုလိုက်ခန်းနေလို့အခုအချိန်ကျနေစတာလိုက်ခန်းတော့လိုက်ခန်းနေဒီအခုကြားပါပြီးတော့အခုလည်းအဲ့တရိတ်လေးကအမိမတကောက်အသက်ရှင်နှစ်ခုလုံးငါဒီထိတ်ထားတယ်အတရားနဲ့
ရန်ကုန်မြို့နေရာတော်တော်များများမှာစစ်တပ်ရဲ့ရေလုံတုံရေးတွေကအင်အားအများပြားနဲ့စစ်ဆေးတာမတင်ကားသူတွေကိုဖမ်းဆီးတာတွေပိုလုံနေတယ်လို့မြို့ခံတွေကပြောပါတယ်။ဩဂတ်စ်လ26ရက်မနေ့ညကတော့မင်းလာတောင်ကျွတ်မြို့နယ်မှာလူငယ်တစုကစစ်ကားအနီးဆဲဆူသွားတယ်လို့ဆိုပြီးစစ်သားတွေလိုက်လံပစ်ခတ်ခဲ့ပါတယ်။ပစ်ခတ်မှုဖြစ်ခဲ့တဲ့120လမ်းထိပ်မှာလဲနဲ့နှုတ်ရောင်းသူတို့ကြည်ထိမှန်တည်ဆုံနေတဲ့အလောင်းကိုပစ်ခတ်မှုပြီးရနောက်တွေ့ခဲ့ကြရပါတယ်။ရန်ကုန်မြို့မှာလိုပဲလုံခြုံရေးတင်းကျပ်ထားတဲ့မန္တလေးမြို့မှာဒီနေ့လည်းစစ်အာဏာရှင်စက်ကြီးဆန္ဒပြပွဲတွေရှိခဲ့ပါတယ်။မန္တလေးတန်ခါတမကတပိတ်ပညာရေးတပိတ်စသဖြင့်မန္တလေးမှာထွက်နေကြဆန္ဒပြအဖွဲ့တွေလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ဒီကြေလာကစစ်တပ်တိုက်ခတ်ပြုခွင့်မှုအတွင်းမန္တလေးမြို့ဖျားကြီးအရှိတ်အမုံမှာတည်ဆုံခဲ့တဲ့မတ်တူတူစင်အတွက်တလားပြည့်ဝန်းနေခြင်းအချိန်မှအဖြစ်ညတောင်တပိတ်စစ်တောင်းကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။
တော်ဒီမတူကြီးပဲဟိုဘောနောကွန်ပျူတာအနေနဲ့ဟိုပို့ဖြတ်ဖြစ်တာပေါ့ဗျာ။အဲတော့ကျွန်တော်ဟို40တောင်းရလာရှိပါတယ်။ဘုံဘုံကြီးရှင်ကတော့ဟိုဘောနောဒီဟိုနည်းနည်းတော့ဒီနေ့ကနည်းနည်းချက်တဲ့ပုံမှာရှိရတယ်။ဟုတ်ကဲ့ဟိုကျွန်တော်ဒီသတိစကားတစ်ခုတော့ဟိုဟိုတုံးတုံးချင်ရနည်းနည်းရွှေ့ရရလို့ချပါတယ်ဗျာ။ဟုတ်ကဲ့ဟုတ်။
ဆရာနာတင်ခဲ့တာ9လကြာလာပြီးလုံခြုံရေးတင်းကျပ်ဖန်ဆီးမှုတွေရှိတဲ့ကြားကမုံရွာကလေးတဝဲလောင်းလုံးရွှေဘူမြိုင်မကွေးနဲ့ဆက်လင်းကြီးမြမပင်မြို့နယ်ကရွာတွေစုပေါင်းထားတဲ့ရွာပေါင်းစုတပိတ်စတဲ့နေရာတွေမှာဆရာနာရှင်စက်ကြီးဆန္ဒပြပွဲတွေဆက်ပြီးပြုလုပ်ခဲ့ကြပါရဲ့ရှင်
နိုင်ငံတော်ဝန်ကဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနောက်ဆုံးရအခြေအနေနောက်ပြီးတော့စစ်တပ်ရဲ့တိုက်ခတ်မှုကြောင့်ပြည်သူတို့အသက်ဆုံးရတဲ့နောက်ဆုံးအခြေအနေတွေကိုအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်